စက်တင်ဘာလ24ရက် ANI သတင်းမှာမြန်မာနဲ့အရှေ့တောင်အာရှနိုင်ငံတွေကရောက်ပဲအဖွဲ့အစည်းတွေဟာတရုတ်စန့်ကျင်ရေးနဲ့အနောက်တိုင်းဝါဒဖြန့်ချီရေးအတွက်အသုံးချခံရင်ရန်နေရာတွေဖြစ်လာနေပြီလို့တရုတ်အစိုးရကပြောလိုက်တဲ့အကြောင်းသတင်းဆောင်မှတ်တပုတ်ဖော်ပြခဲ့ပါတယ်။တရုတ်ပြည်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေအပေါ်စန့်ကျင်ကန့်ကွက်မှုတွေမြင့်တက်လာနေချိန်အတွင်းအခုလိုပြောလိုက်တာပါ။အရှေ့တောင်အာရှနိုင်ငံတွေထဲမှာမှမြန်မာနိုင်ငံရဲ့ဥပဒေတောင်းတဲ့နိုင်ငံရေးအခြေအနေဟာအနောက်နိုင်ငံတွေရဲ့အရပ်ပဲအဖွဲ့အစည်းတွေအတွက်ကာလကြာရှည်နေပါပုံဖြစ်လာခဲ့တယ်လို့လဲဆောင်းမကဆိုပါတယ်။ယူနန်တက္ကသိုလ်လူမှုဗေဒဗမောက္ခတဦးကလည်းအနောက်တိုင်းအရပ်ပဲအဖွဲ့အစည်းတွေဟာတရုတ်စီမံကိန်းတွေကြောင့်တဘာဝကေဟစနစ်တွေပျက်စီးကုန်ပြီဆိုတာအပါအဝင်ဒေသခံလူထုအမျက်ဒေါသထွက်ဆန့်ကျင်လာအောင်နေပုံစုံနဲ့တွေးထုတ်နေတဲ့အကြောင်းပြောဆိုပါတယ်တဲ့။တရုတ်အစိုးရအားပေါ်ဂလိုဘယ်တိုင်းသတင်းစာကလည်းမြန်မာနိုင်ငံအတွင်းတရုတ်ရဲ့စီမံကိန်းတွေကြောင့်တဘာဝကေဟစနစ်တွေယူရွှင်လာမှာကိုစိုးရိမ်ကြကြောင်းပြောဆိုပြီးဒေသခံတွေအမျက်ဒေါသထွက်အောင်ဝါရှင်တန်အခြေစိုက် NED လို့ခေါ်တဲ့နိုင်ငံတကာဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကတွေးထုတ်ပေးနေတယ်လို့လည်းဆိုပါတယ်။အဲ့ဒီပြောဆိုချက်အခြေအမြစ်မရှိကြောင်းရွှေကက်စ်လှုပ်ရှားမှုဥဆောင်သူတူဖြစ်တဲ့ဥဝံအောင်ကညှင်းဆိုလိုက်ပြီးတော့ရခိုင်မှာတရုတ်စီမံကိန်းကြောင့်ဒေသခံတွေဘလို့အကျိုးကျေးဇူးမှမရတဲ့အပြင်လူအခွင့်အရေးနဲ့အသက်မွေးဝမ်းကြောင်းဆုံးရှုံးမှုတွေသာဖြစ်နေရတဲ့အကြောင်းတော်ဝင်ယူတော်ဝင်သိတဲ့ရင်းနှီးမြှုပ်နှံမှုမျိုးကိုဒေသခံတို့ရမဆန့်ကျင်ကြောင်းပြောပါတယ်။အလားတူညီမကြီးမြန်မာအဖွဲ့ကဥပုံမျိုးမင်းကလည်းမြန်မာနိုင်ငံတွင်တဘာဝတရားစာတော်တွေထုတ်ယူနေတာတဘာဝကိရစနစ်ပျက်စီးယူရေးအောင်လုပ်နေတာတွေဟာတရုတ်ကုမ္ပဏီတွေသာဖြစ်ပြီးအမေရိကန်ကုမ္ပဏီတွေမဟုတ်ကြောင်းမိမိတို့အနေနဲ့လူအခွင့်အရေးကိုမြင့်တင်အမှန်တရားအပေါ်မှာရပ်တည်ပြီးလူထုအသံကိုနားထောင်ဖို့ဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။မိုင်ပေါင်း480စီလျားတဲ့ရင်းနှီးတဲ့တဘာဝတောက်ကိုပတ်လိုက်နေဖြတ်တန့်သွားရဒေသတစ်လျှောက်ရခိုင်ရှမ်းနယ်မကွေးဒေသတွေမှာမြေယာဦးအိမ်နဲ့အသက်မွေးဝမ်းကြောင်းဆုံးချုံမှုတွေအတွက်ရောကြီးတုံ့ခံမှုတွေလည်းပေါ်ပေါက်လာခဲ့တယ်လို့ဆောင်းမမှာဖော်ပြပါတယ်။စက်တင်ဘာလ25ရက် News Age သတင်းမှာတော့ဆော်ဒီအာရေဗျနိုင်ငံတွင်မှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်အနေနဲ့တရားဝင်ပြန်လည်ခေါ်ယူဖို့ဆော်ဒီရဲ့ပန်ကြားချက်ဟာတရားမျှတမှုမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောဆိုလိုက်တဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။ဆော်ဒီနိုင်ငံတွင်နှစ်ပေါင်း40လောက်ရောက်ရှိနေထိုင်နေကြတဲ့ရူဝင်ကြ 9,400 တောက်ကိုပြန်လည်ခေါ်ယူဖို့ဆော်ဒီနိုင်ငံရဲ့ပန်ကြားချက်ဟာနိုင်ငံတကာအရေးကိစ္စဖြစ်လာနေပြီလို့ဆောင်းမကဆိုပါတယ်။ပြန်ခေါ်ဖို့လူစီရင်ကိုလည်းဆော်ဒီကဘင်္ဂလားဒေ့ရှ်ကို2019ကနေ2020ပြည့်နှစ်အတွင်းပြေးပို့ခဲ့တယ်လို့အဲ့ဒီကိစ္စဖြစ်ရှင်းမှုကိုလည်းစာအကြိမ်ကြိမ်ပြေးပို့ခဲ့တယ်လို့ဆိုပါတယ်။ဒီနှစ်ဖေဖော်ဝါရီလတုန်းကလည်းဆော်ဒီမှာနှစ်နိုင်ငံအာဏာပိုင်တွေတွေ့ဆုံဆွေးနွေးကြပါတယ်။လွန်ခဲ့တဲ့နှစ်30 40လောက်ကတည်းကမြန်မာအပါအဝင်ကမ္ဘာနေရာအနှံ့ကလူဝင်ကြ9000ကျော်ကိုလူသားချင်းစာနာမှုအရလက်ခံထားခဲ့ကြတဲ့အကြောင်းဆောင်းမမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကတော့သူ့နိုင်ငံကနေဆော်ဒီကိုရောက်ရှိနေသူအနည်းငယ်သာပါဝင်တယ်လို့ပြောဆိုခဲ့ပါတယ်။အစိုးရဘက်ကတော့ဆော်ဒီကသူ့ရဲ့နိုင်ငံတွင်းကိုရောက်ရှိနေတဲ့လူဝင်ကြတွေကိုပြန်လည်ခေါ်ယူဖို့မြန်မာကိုတောင်းဆိုခဲ့ပေမဲ့မြန်မာဘက်ကညှင်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကလည်းဆော်ဒီရောရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကူလက်မှတ်အထုတွေနဲ့ဝင်ရောက်ခဲ့ကြတာဖြစ်နိုင်ကြောင်းပြောပါတယ်။အခုတော့ရိုဟင်ဂျာပြည်နာဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အတွက်သာမကနိုင်ငံတကာရဲ့ပြည်နာအဖြစ်ရောက်ရှိလာတဲ့အတွက်နိုင်ငံတကာအဆင့်နိုင်ငံရဲ့ပြည်နာအဖြစ်ဖြည့်ရှင်းကြရတော့မယ်လို့ဆောင်းမမှာဖော်ပြပါကြောင်းတင်ပြအပ်ပါတယ်ခင်ဗျာ။